တရုတ်လုပ်ငန်း China Communication Construction Company Limited နဲ့ဆောင်ရွက်ဖို့စချုပ်ထားတဲ့မလေးရှားရဲ့ဒေါ်လာ20ဘီလီယံတန် East Coast Rail Link ရထားလမ်းတည်ဆောက်ရေးစီမံကိန်းကိုဖျက်သိမ်းမဲ့အကြောင်းမလေးရှားစီးပွားရေးဆိုင်ရာဝန်ကြီးကစနေနေ့မှာပြောဆိုလိုက်ပါတယ်။စီမံကိန်းကုန်ကျစရိတ်ကများလွန်းတာကြောင့်ဖြစ်တယ်လို့ဝန်ကြီးမိုဟာမက်အာဇမ်အလီကပြောပါတယ်။ဒါပေမဲ့မလေးရှားအနေနဲ့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေကိုကြိုးစားမှာဖြစ်တဲ့အကြောင်းအမကန်ပြောပါတယ်။ရထားလမ်းတည်ဆောက်ရေးအတွက်ကုန်ကျစရိတ်ကများလွန်းပြီးအစိုးရဘက်ကငွေကြေးမတက်နိုင်လို့အခုလိုဖျက်သိမ်းဖို့ဆုံးဖြတ်တာလို့လည်းပြောဆိုခဲ့ပါတယ်ရှင်။